မြန်မာနိုင်ငံကလေယာဉ်လုပ်ငန်းအတွက်တရုတ်နိုင်ငံကဓာတ်ညီဩစာတင်ပို့နေတဲ့သွင်းကုန်လုပ်ငန်းရှင်တွေကိုစစ်ကောင်စီကဒီလုပ်ငန်းလိုင်စင်တွေရပ်ဆိုင်းလိုက်တာကြောင့်ပြည်တွင်းဓာတ်ညီဩစာဈေးတွေဟာဒီရက်ပိုင်းမှာဆက်ပြီးတော့တက်နိုင်တယ်လို့စိုက်ပျိုးရေးလုပ်ငန်းလုပ်ကိုင်သူတွေကပြောပါရယ်ဒီလိုပြည်တွင်းစိုက်ပျိုးရေးလုပ်ငန်းနဲ့ဓာတ်ညီဩစာဈေးကွက်အခြေအနေသတင်းပေးပို့ချက်ကိုတော့ကိုငိမ့်ချန်းကပြောပြမှာပါရှင်
ပြည်တွင်းအတွက်လိုအပ်နေတဲ့ဓာတ်မြေဩဇာကိုရုရှားကနေတင်သွင်းမယ်လို့မကြသေးခင်ကပဲစစ်ကောင်စီကကြေညာခဲ့တာပါဒီလိုကြေညာပြီးတဲ့နောက်တရုတ်နယ်စပ်ကနေဓာတ်မြေဩဇာတင်သွင်းနေတဲ့မြန်မာလုပ်ငန်းရှင်အများအပြားသွင်းကုန်လိုက်စင်ရန်နာခံခဲ့ရပါတယ်နယ်စပ်သွင်းကုန်လုပ်ငန်းရှင်တဦးကတော့ရုရှားကကမ္ဘာဓာတ်မြေဩဇာအများဆုံးတင်ပို့နေတဲ့နိုင်ငံတစ်နိုင်ငံဖြစ်ပေမဲ့လည်းကုန်ကြစည်းရိမ်နဲ့ကြာမြင့်ချိန်ကြောင့်တရုတ်ဓာတ်မြေဩဇာကိုပြည်တွင်းမှာအဓိကအားထားနေရတယ်လို့ VOA ကပြောပါတယ်
အဓိကအကြံဉာဏ်ရှိတဲ့ကလေးတွေဩဇာနဲ့ကိုမောင်းတဲ့ဩဇာအဲ့ဒီမျိုးရှင်တို့လုံးကိုပြည်သူကအချက်ချပေးလိုက်ပြီးဆောင်ပေးလိုက်ပြီးဒါနဲ့အဲ့ဒီစာပြီးတော့ဒီဩဇာကြီးစင်းတယ်လို့ပြန်စာပေးမှပေါ်မှာတိုင်းစင်းချပြီးတော့အားလုံးကျွန်တော်စီးပွားလို့ရောက်ပြီးသလားပြည်ပြောင်းတော့ပေါ့နော်အဲ့လိုမျိုးလုပ်နေတဲ့အခါကျတော့ကိုယ်ကလေးလည်းအစဉ်အပြေတောင်းတဲ့ဖိုက်တွေလည်းအစဉ်အပြေပေါ့နော
်ဓာတ်မြေဩဇာတိတ်ကိုကျက်တသိန်းခွဲအထိပေးဝယ်နေရတဲ့အတွက်မိုးတွင်တော့ကမြေဩဇာအပြေဝမသုံးခဲ့ရဘူးလို့လယ်သမားတွေကပြောပါတယ်သွင်းအားစုတွေအလုံးလောက်ဝယ်မထည့်နိုင်တာကြောင့်ဒီနှစ်စဘာအထွက်နှုံကြတာလို့လည်းပြောပါတယ်နိုင်ငံတကာစိုက်ပျိုးရေးလုပ်ငန်းအခြေအနေတွေကိုသုတေသနလုပ်တဲ့ International Food Policy Research Institute ရဲ့ဩဂုတ်လစစ်တမ်းအရဆိုရင်မြန်မာနိုင်ငံကမုတ်တုံကာလမှာပလဲမြေဩဇာက97ရာခိုင်နှုန်းဈေးတက်သွားပြီးကွန်ပေါင်းမြေဩဇာက87ရာခိုင်နှုန်းဈေးတက်သွားတယ်လို့ပြောပါတယ်ဒီမြေဩဇာတွေကိုဝယ်ယူသုံးစွဲနိုင်အားကလည်း2021ခုနှစ်ခါတက်စာရင်တဝက်နီးပါးကျသွားတယ်လို့သုံးသပ်ထားပါတယ်။ဒီမြေဩဇာတွေကိုဝယ်ယူသုံးစွဲနိုင်အားကလည်း2021ခုနှစ်ကထက်စာရင်ထက်ဝက်နီးပါးကျသွားတယ်လို့သုံးသပ်ထားတာပါ။ငွေကြေးဖောင်းပွားမှုနှုန်း၊ကုန်ထုတ်ဆွမ်းအားနဲ့စားနပ်ရိက္ခာဖူလုံမှုဒါတွေကစိုက်ပျိုးရေးလုပ်ငန်းတွေအတွက်စိုးရိမ်စရာကောင်းတယ်လို့လည်းသုတေသနဌာနရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။အထွက်နှုန်းကျတဲ့အတွက်စဘာဈေးကစက်တင်ဘာလမှာတင်းတရာကိုကျပ်ဆယ်သိန်းအထက်ကိုရောက်ခဲ့ပြီးအခု9သိန်းအောက်ကိုပြန်ကျလာတယ်လို့လည်းလယ်သမားတွေကပြောပါတယ်။တင်း60ထွက်တဲ့စဘာတအေကပြင်းမြကုန်ကျစရိတ်ကပြီးခဲ့တဲ့မိုးရင်းကာလမှာကျပ်9သိန်းလောက်ဖြစ်ခဲ့တဲ့အတွက်စဘာဈေးတက်ပေမဲ့လည်းအမျက်မကျန်ဘူးလို့လယ်သမားတချို့က VOA ကိုပြောပါတယ်။လယ်အေကနည်းသူတွေကတော့လာမယ့်နှွေမှာစဘာမဆိုင်တော့ဘူးလို့ ARD တိုင်းကလယ်သမားတဦးကပြောပါတယ်
။ဟိုလက်ကြီးသမားတွေကလယ်အေကများတဲ့နေရာကသူစိုက်ကိုပြင်ဆင်ကြတာမျိုးစဘာတော့အဲကျန်တဲ့လူကတော့ကိုငွေငွေနဲ့ပြည့်ဝမရှိတဲ့လူကိုလူတွေကတော့အတော်လေးအခက်ခဲဖြစ်နေတာပေါ့တုံးလုံးနဲ့ဆိုရင်လည်းကျုံအချုံးကကျုံရမှာ
လေရုရှားယူကရိန်းစစ်ပွဲကြောင့်ကမ္ဘာစားနေရေးခါပြဿနာနဲ့ဓာတ်မြေဩဇာဈေးကြီးမြင့်တဲ့ဒဏ်ကိုနိုင်ငံတွေတော်တော်များများရင်ဆိုင်နေရတာပါစားနေရေးခါရှားပါမှုပြဿနာဒီထက်ပိုပြီးစိုးစိုးရွားရွားမကြုံရအောင်ဓာတ်မြေဩဇာဈေးနှုန်းတွေကိုရှော့ချပစ်ဖို့လိုမယ်ဆိုပြီးကုလကုံသွယ်ရေးဆိုင်ရာအကြီးတန်းအရာရှိကပြီးခဲ့တဲ့သတင်းပတ်ကပြောခဲ့ပါတယ်မြန်မာနိုင်ငံမှာပြည်ဝင်ဆန်ဈေးကရွှေဘိုပေါ်ဆန်းမွေးတိတ်ကိုလက်လီဈေးကွက်မှာတသိန်းဝန်းကျင်ရှိပြီးတော့ဆန်ကျန်းအမျိုးအစားတွေကတော့ကျပ်4000ခွဲကနေ9000ဝန်းကျင်အထိရှိပါတယ်ပြီးခဲ့တဲ့နှစ်နဲ့နှိုင်းယှဉ်တော့ဒါကတဝက်နီးပါးဈေးတက်လာတာဖြစ်ပါတယ်ခင်ဗျာ